ကရတအစိုးရအဖြစ်အသွင်ပြောင်းဖို့ကိုအပြည်ပြည်ဆိုင်ရာကအာရုံစိုက်နေတုန်းမှာအစိုးရတပ်နဲ့အပြည့်အခက်ရက်ဆဲခဲ့တဲ့ SSC မြောက်ပိုင်းရှမ်းပြည်တပ်မတော်တို့မကြာခဏတိုက်ပွဲဖြစ်နေပုံကိုရှမ်းသံတော်စင်းကသတင်းပေးပို့နေတာနှစ်လလောက်ရှိနေပါပြီ။ရှမ်းပြည်မြောက်ပိုင်းတန်လွင်မြေအနောက်ဘက် SSC မြောက်ပိုင်းထင်းချုပ်တဲ့အပြည့်ရနေမြေမှာတိုက်ပွဲဖြစ်နေတာပါပဲ။တန်ရန်မိုင်းရှူကျေးပြည်မိုင်းရယ်လာရှူပြည်ပေါ်ကြောင်မဲစားတဲ့မြို့နယ်တွေမှာတိုက်ပွဲပြန့်နှံ့နေကြောင်းဧပြီလ9ရက်နေ့ကမြေပုံနဲ့တကွဖော်ပြပါတယ်။အပြည့်အခက်မရက်တဲ့ SSC တောင်ပိုင်း KNU နဲ့အခြားတိုင်းရင်းသားတပ်ဖွဲ့တွေကိုအစိုးရတပ်ကစစ်ဆင်နေတာကတော့နှစ်နယ်ချီးနေပါပြီ။အစိုးရလက်အောက်ခံနေကြားဆောင်တပ်မလုပ်ချင်တဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့ကိုလွန်ခဲ့တဲ့အောက်တိုဘာလကစောင်းချမ်းသူတပုံအဖွဲ့လိုအစိုးရကဆွဆွဲထားပေမဲ့ထိုးစစ်စင်တာမျိုးတော့မလုပ်သေးဘူးလို့ဧပြီလ18ရက်နေ့ထုတ် KNG ကချင်သတင်းမှာပေါ်ပြထားပါတယ်။နေဆက်ဒေသဖွံ့ဖြိုးတိုးတက်ဖို့အတွက်တင်းငင်းအေးချမ်းဖို့လိုအပ်ကြောင်းသမ္မတဦးသိန်းစိန်ကနေဆက်ဒေသနဲ့တိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးဘူကော်မတီအစည်းအဝေးမှာဧပြီလ23ရက်နေ့ကပြောပါတယ်။တဖက်နိုင်ငံကိုအထင်ကြီးပြီးအားကိုးတဲ့စိတ်ဓာတ်ကွယ်ပြောက်ပြီးဗမာအစိုးရကိုယုံကြည်စွာဆက်ဆံလာရအောင်လုပ်ရမယ်လို့လည်းဆိုပေမဲ့လက်တွေအခြေအနေကတခြားစီဖြစ်နေပါတယ်
။အင်းအားနည်းတဲ့တိုင်းရင်းသားအဖွဲ့လေးတွေရဲမှာလက်နဲ့ချလိုက်ရသူတွေရှိတယ်လို့အစိုးရလက်အောက်ခံနေကြားဆောင်အဖြစ်အသွင်ပြောင်းလဲရသူလည်းရှိပါတယ်။အချင်းချင်းမတင်မတင်ဖြစ်ပြီးပြိုကွဲပျက်စီးသွားရတဲ့အဖွဲ့တွေရှိတယ်လို့အစိုးရရဲ့စံဖို့ပါတီနဲ့ပူးပေါင်းသွားသူလည်းရှိပါတယ်။ဒါပေမဲ့အင်းအားကောင်းတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေကတော့အစိုးရရဲ့နေကြားဆောင်တက်စီမံကိန်းကိုလက်မခံကြပါဘူး။အပြစ်ခံရက်စဲနိုင်ခဲ့တဲ့အနှစ်20ကျော်ကာလမှာလမ်းပန်းဆက်သွယ်ရေးကောင်းမွန်တာကြောင့်အစိုးရတပ်တွေအဖို့လှုပ်ရှားရတာပိုပြီးလွယ်လာပါတယ်။အစိုးရနဲ့ပူးပေါင်းတဲ့တိုင်းရင်းသားတပ်ဖွဲ့ကိုရှေ့တန်းကတိုက်ခိုင်းပြီးအစိုးရတပ်ကနောက်ပိုင်းကအမြောက်နဲ့ပစ်ပြီးစစ်ကူပေးတဲ့နီးသုံးလာတာတွေ့ရတယ်လို့ရှမ်းတန်တော်စင်ကဆိုပါတယ်။
အစိုးရတပ်နဲ့အပြစ်အခက်ရက်စဲတဲ့ကရင်ငင်းချမ်းရေးအုပ်စု၄စုပေါ်လာပြီးမြန်မာအကြီးဆုံး KNU အဖွဲ့ကတော့တိုက်ပွဲဝင်နေတုံဖြစ်ပါတယ်။မိမိလွတ်လပ်မှုကိုလက်နက်နဲ့ကာကွယ်တဲ့အစင်အလာကြီးမားပြီးမြန်မာလက်နက်ကိုင်အဖွဲ့ကြီးတွေဟာစစ်ဆင်ဆွေးနွေးအပြေရှားရေးမူကိုလက်ကင်ထားကြပါတယ်။တရုတ်နဲ့အခြားအစိုးရတွေကလည်းတွဲဆုံဆွေးနွေးပြီးဖြည့်ရှင်းတဲ့နီးလန်းကိုပဲထောက်ခံအားပေးကြပါတယ်။ဒါလို့လူကြိုက်များတဲ့နီးကိုအယူမဆိုင်လို့မဖြစ်တာမို့အစိုးရတပ်ကလည်းတွေးဆုံဆွေးနွေးဖို့ကမ်းလှမ်းပြီးတော့စစ်အင်အားတိုးချဲ့နေပါလေ။ဒါကိုကြည့်ရင်စစ်ရေးအရာဖြည့်ရှင်းတာကိုပဲအစိုးရကစိတ်ထက်သန်းနေတာထင်ရှားပါတယ်။အပြစ်ရကိုကအဖွဲ့ကိုတိုက်ခိုက်ပြီးတစ်နှစ်ခွဲအကြာမှာ SSA မြောက်ပိုင်းကိုအစိုးရတပ်ကထိုးစစ်ဆင်းနေတာဖြစ်ပါလေ။
ဆွေးနွေးဖို့ကမ်းလှမ်းပြီးစစ်တပ်တွေလှုပ်ရှားနေတာကို SSA မြောက်ပိုင်းကလက်မခံပါဘူး။တိုးချဲ့နေရယူထားတဲ့အစိုးရတပ်တွေကိုရုတ်သိမ်းပြီးတိုက်ပွဲကြောင့်နှစ်နာဆုံးရှုံးရတဲ့ဒေသခံပြည်သူလူထုကိုအစိုးရတပ်ကရော့ကျေးပေးဖို့နဲ့လက်နက်ကင်အဖွဲ့အားလုံးနဲ့ဆွေးနွေးဖို့အကြောင်းပြန်ထားတယ်လို့ SSA အရာရှိတဦးကပြောကြောင်းရှမ်းတန်တော်စင်ရဲ့ AP လ9ရက်နေ့သတင်းမှာဖော်ပြပါရယ်။အစိုးရအမြောက်တပ်ကိုအချက်ချာနေရာတွေမှာစခန်းချပြီးပြစ်ခတ်တဲ့နီးနဲ့တိုက်ခိုက်နေကြောင်းသိရှိရပါရယ်။ဒါပေမဲ့ SSA ရှမ်းတပ်ဖွဲ့တွေကပျောက်ကြားစစ်စင်ရေးနဲ့တုံ့ပြန်နေတာကြောင့်အစိုးရစစ်စင်ရေးဟာခရီးမတွင်ပဲဖြစ်နေတယ်လို့ဆိုပါရယ်
။အနှစ်30ကျော်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်အနှစ်20ကျော်အပြစ်အခက်ရက်ဆဲခဲ့တဲ့ရေရှည်ပြည်တွင်းစစ်ကိုတာဆူနေပုံရပါတယ်။လွန်ခဲ့တဲ့မတ်လ16ရက်နေ့ကမိုင်းစုမြို့နယ်ကအင်အား3500ကျော်ရှိတဲ့တိုင်ရင်း20ကိုဆေးလွတ်ပြီးထိုးစစ်ဆခဲ့တာဖြစ်ကြောင်းအဲ့ဒီနေ့ကစပြီးဧပြီလ6ရက်နေ့အထိရက်သက်သက်3ပတ်အတွင်းတိုက်ပွဲ65ပွဲဖြစ်ပွားခဲ့ကြောင်းရှမ်းလူမှုရေးအဖွဲ့6ဖွဲ့ကဧပြီလ17ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။အလွန်စိုးရိမ်စရာအခြေအနေဖြစ်နေတဲ့အတွက်မြန်မာအင်္ဂလိပ်ရှမ်းထိုင်းတရုတ်စတဲ့ဘာသာစကား5မျိုးနဲ့ထုတ်ပြန်ထားပါတယ်။လွန်ခဲ့တဲ့မတ်လအတွင်းအစိုးရတပ်နဲ့ KNU တပ်ဖွဲ့အကြတိုက်ပွဲ100ကျော်ဖြစ်ပွားခဲ့ကြောင်း KNU ကသတင်းထုတ်ပြန်ပါတယ်။အစိုးရတပ်ထိုးစစ်ဆင်းနေတဲ့ဒေသမှာပေါ်တာဆွဲမရင်းကျင့်လူရဲတပ်ဖြတ်တဲ့ဒဏ်ကိုဒေသခံရဲသားတွေခံကြရပါတယ်။ဒီအတော့အတွင်းဒေသခံကရင်ပြည်သူ8000ကျော်ကရဲသားကိုတိုက်ခိုက်နေတဲ့အစိုးရစစ်စင်ရေးကိုရပ်ဆိုင်းဖို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုအကူအညီတောင်းထားပါတယ်။ဒါလို့ကရင်ရဲသားတွေလက်မှတ်ရေးထိုးထားတဲ့ပန်ချားလွာကိုပေးဖို့နိုင်အောင် KNU ကစီစဉ်ပေးကြောင်းသိရပါတယ်ခင်ဗျာ။